American နဲ့ကျုပ်တို့ကြားအဆင့်မြင့်ဆက်ဆံရေးတိုးတက်လာမယ်ဆိုရင်မလိုလားတဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားမယ်အန္တရာယ်ရှောင်ရှားနိုင်မယ်လို့ American ကာကွယ်ဝင်ကြီး Jim Mattis ကတရုတ်ကာကွယ်ဝင်ကြီးဗိုလ်ချုပ်ကြီး Wei Fang-jie ကိုပြောကြားခဲ့ပါတယ်။အာဆီယံဒေသနဲ့လုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကာပူနိုင်ငံမှာ American နဲ့တရုတ်နဲ့နိုင်ငံဆက်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့ American နဲ့တရုတ်ကာကွယ်ဝင်ကြီးတို့ဦးတည်ပံတွေ့ဆုံခဲ့တာပါ။တရုတ်မှုအပြီးမှာတော့နှစ်နိုင်ငံကြားသဘောတူညီချက်အတိတ်တစုံတရာမရခဲ့ပေမဲ့တရုတ်နိုင်ငံနဲ့စစ်ဖက်ဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အရေးရောင်တွေတွေ့ရတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲပြဿနာရုရှားစီကလက်နက်ဝင်နေတဲ့တရုတ်စစ်တပ်ကိုအမေရိကန်ကပိတ်ဆို့တန်ခတ်တာနဲ့တောင်ကျောက်ပင်လယ်ပြင်တွင်တရုတ်ဘက်ကစစ်စခန်းတည်ဆောက်နေတာတွေကြောင့်မကြာသေးခင်တရင်ဘက်တွေအတွင်းအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးကျဆင်းနေတာပါ။မျှော်လင့်ထားတဲ့အချိန်ပိုကြာပြီးတနင်္ဂနွေလောက်တွေ့ဆုံမှုအတွင်းAmerican ကာဝေးဝင်ကြီးကတော့နှစ်နိုင်ငံကြားဆက်ဆံရေးမှာတည်ငြိမ်မှုရစေမယ်ရေရှည်ဆက်ဆံရေးမျိုးလိုလားကြောင်းထပ်မံပြောဆိုခဲ့တယ်လို့ Pentagon ကတာဝန်ရှိသူတူဖြစ်တဲ့ Randall Shepherd ကပြောပါတယ်ဝင်ကြီးမက်တစ်ဆာလွန်ခဲ့တဲ့တိတ်မကြာခင်သတင်းပတ်တွေအတွင်းကဘေကင်းမှာတရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ဖို့စီစဉ်ပေမဲ့တရုတ်ကာကွယ်ဝင်ကြီးဘက်ကမအားတဲ့ကြောင်းတုံ့ပြန်ခဲ့တာပေါ့နှစ်ဖက်ကြားဆက်ဆံရေးမပြေလည်တဲ့လက္ခဏာတစ်ခုဖြစ်နေတွေ့မြင်ခဲ့ကြတာဖြစ်ပါတယ်